အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဌာနရဲ့2023ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစိုးရခန်းစာထဲမှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့် TR3 ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်အရေးယူကင်တယ်ဖို့အတွက်အခြေခံသတ်မှတ်ချက်ကိုတော့မှပြည့်မီအောင်မဆောင်ရွက်နိုင်ဘူးဆိုပြီးတော့မြန်မာနိုင်ငံကိုလူကုန်ကူးမှုမှာကမ္ဘာအဆိုးဆုံးအဆင့်မှာ2018ခုနှစ်ကလေးကထည့်သွင်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်းမှာအာနာသိန်းစစ်ကောင်စီဟာကလေးစစ်သားအုံပြုမှုကိုရောအတင်းအဓမ္မလောကပေးခိုင်းစေမှုပုံစံကိုပါဆက်လက်ကျင့်သုံးနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအစိုးရခန်းစာမှာဖော်ပြထောက်ပြထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်မလုပ်ဆောင်ခဲ့ပေမဲ့လည်းစစ်ကောင်စီဟာလူကုန်ကူးမှုတချို့ကိုစုံစမ်းစစ်ဆေးအရေးယူတာမျိုးတော့ရှိခဲ့တယ်လို့လည်းဒီအစိုးရခန်းစာမှာအတိအမှတ်ပြုထားပါတယ်။စစ်ကောင်စီက2022ခုနှစ်မှာလူကုန်ကူးမှုတားဆီးဥပဒေကိုပြဋ္ဌာန်းခဲ့ရမှာကလေးတငယ်တွေကိုလိင်ကုန်ကူးမှုအပါအဝင်ဥပဒေအရကန့်သက်တင်းကျပ်မှုတွေလုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဟာနိုင်ငံရေးအတိုက်အခံတွေကိုဖိနှိပ်ဖို့ပိုးပြီးတော့အလေးထားလုပ်ကင်နေတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုတိတိတသားကျဆင်းသွားစေတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကနိုင်ငံရေးအတိုက်အခံတွေနောက်ရိုဟင်ဂျာအတိုင်းဝိုင်းနဲ့အထားလူနည်းစုလူမျိုးရေးဘာသာရေးရနည်းပြည့်အုပ်စုတွေကိုနှိပ်ကွပ်နေတာဟာလူကုန်ကူးမှုအန္တရာယ်ပိုးပြီးတော့ဖြစ်စေတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။